ပြည်စည်းအောင်ပြုလုပ်နေတဲ့လုပ်ရမြားနဲ့ပါဝင်လုံဆောင်နေတဲ့သူတွေကိုဆန္ဒမဲမပေးဘူးတရားနဲ့ညီရတဲ့အနေနဲ့တွန်းလှန်ဖယ်ရှားကြဖို့ရဟန်းပြည်သူတွေကိုလေးလေးနက်နက်တိုက်တွန်းကြအောင်ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းကတဘောရာပြည်ညာချက်တစ်ဆောင်ကိုမနေ့ကထုတ်ပြန်ခဲ့ပါတယ်အဘသာညီလာခံကိုရန်ကုန်မြို့အောင်စံတော်ရတအူးကြောင့်နဲ့မင်းဓမ္မလမ်းပေါ်ကတည်ပြီးမင်္ဂလ 是马来西亚。南安伊当初这里弄来的时候呢，是巴达伊不是也一直在打，啊，像那路三年也是打的，然后像那路南安伊嘛，免得被部提供过来啦，你的经验不保，那套上来的呀，那比如像那路福建这里。最难嘛的，但是你把它一些能源有些钱啊钱，然后能源嘛，比如嘛，就是些啊，交没收到，就是一路抱怨人，能源嘛，不发财的不是能源对，然后大家都靠要不得七八的那种标准。
ဗုဒ္ဓဓမ္မဗရာဟိတဖောင်ဒေးရှင်းရဲ့ထုတ်ပြန်ချက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပတ်သက်ပြီးဥဝေရသူရဲ့ဟောပြောချက်တွေဟာအပြုသဘောနဲ့အမှန်တရားကိုဝေဖန်ထောက်ပြပြောဆိုတာဖြစ်ကြောင်းတကယ်လို့ဖရုတ်တဝါစာသဘောဖြစ်ခဲ့တယ်ဆိုရင်တန်ခအဖွဲ့အစည်းစင်စင်ကနေရှင်းဦးစွာဓမ္မဆန်းနဲ့ဆုံးမရမှာဖြစ်ပြီးအဲ့ဒီလှုပ်ထုံးလုံလေးကိုကြော်ပြီးတသက်တကျွန်းထိချနိုင်တဲ့နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်နဲ့ဆွဲချက်တင်တာဟာလက်ရှိဒီမိုကရေစီအစိုးရကဥပဒေမဲ့ဆောင်ရွက်နေတာဖြစ်တဲ့အတွက်ပြင်းပြင်းထန်ထန်ကံွယ်ရှုတ်ချကြောင်းလည်းဖော်ပြထားပါတယ်။ဒါအပြင်အစိုးရကအစင်းဥပဒေ၊နောက်ရောင်ခံစောင့်ကြည့်ရေးဥပဒေ၊အရေးပေါ်စီမံချက်ဥပဒေတွေကိုဖျက်သိမ်းခဲ့တာ၊ဝန်တာနုစိတ်သက်ကြပြကိုကြောင်းတင်ရိုးကနေပယ်ဖျက်တာတွေပေါ်မှာလည်းကံွယ်ရှုတ်ချကြောင်းသဘောထားထုတ်ပြန်ချက်မှာပါရှိပါတယ်။နိုင်ငံရေးလေးလာသုံးသက်သူဦးအောင်သူငင်းကတော့ဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းရဲ့သဘောထားထုတ်ပြန်ချက်အပေါ်သူ့အမြင်ကိုခုလိုပြောပါတယ်။
ကျွန်တော်မြင်ရကြတော့တတ်နိုင်သလောက်ညှိနှိုင်းနိုင်နေပေါ့နော်ဟိုဒီတန်ခါရေးကိုဒီသာသနာကိစ္စတွေကိုအချင်းချင်းဟိုညှိနှိုင်းပြီးတော့ဟိုတန်ခါတော်တွေကလှုပ်သွားတာကောင်းပါတယ်ဆိုတော့အဲ့လိုမျိုးမဟုတ်ပဲねကျွန်တော်တို့ကဟိုအာနာဇက်သွားတဲ့ဟာမျိုးကြတော့လေတော့ပို့ပြီးတော့ဟိုမချင်မှတ်တဲ့တက်တနာတွေလည်းတက်နိုင်တယ်ပေါ့နောက်တစ်ခုကကြတော့လေတစ်ဖက်နဲ့တစ်ဖက်ဒီဟိုအမြင်မတူတာတို့သဘောထားကွဲတာတွေလည်းရှိရပေါ့လေဆိုတော့ဒါပေမဲ့အဲ့ဒါကြီးကကျွန်တော်သဘောဆိုရင်တော့အပြက်ပြက်နဲ့ဟိုနှာခေါင်းသွေးထွက်တာမျိုးပေါ့နော်ဟိုချိုးသွားတာမျိုးမဖြစ်စေချင်ပါဘူးအေးအေးချမ်းချမ်းနဲ့ပေါ့ဒီညှိနှိုင်းပြီးတော့သွားတာဘူးကောင်းတဲ့ဆင်ပါ
အာနာဇက်နဲ့အေးအေးယူခံရသူကိုဆရာတော်လို့မခေါ်တိုက်ကြောင်းပါဝင်နေတဲ့သဒ္ဒနာရေးဝန်ကြီးဌာနကဇွန်လ15ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးလဲဓမ္မဝိနည်းနဲ့မညီယုံမကဗုဒ္ဓဘာသာဝင်သူတော်စင်တွေရဲ့စိတ်မှာအတိမားအမြင်မားကိုဖြစ်ပေါ်စေတာကြောင့်ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းကပြောကြားထားပါတယ်။ဒါနဲ့ပတ်သက်ပြီးသဒ္ဒနာရေးဝန်ကြီးဌာနသဘောထားကိုမေးမြန်းမှု RFA ကသဒ္ဒနာရေးဝန်ကြီးဌာနကိုဖုန်းနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့လဲဆက်သွယ်လို့မရခဲ့ပါဘူးတရားမဝင်အသင်းအဖွဲ့တတ်မှတ်ခံထားရတဲ့အတွက်ဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းအဖွဲ့ကညီလာခံကျင်းပတာရောထုတ်ပြန်ချက်တွေကရောတရားဥပဒေနဲ့မညီတဲ့အတွက်ဥပဒေကြောင့်ရတရားစွဲဆိုလို့ရတယ်လို့ထောက်ပြတာတွေလည်းရှိပါတယ်
တရားမဝင်အဖွဲ့အစည်းကိုဒီနိုင်ငံတော်သံဃာမဟာနာယကအဖွဲ့ရဲ့အမိန့်ညွှန်ကြားချက်နောက်သာသနာ့ရေးဝန်ကြီးဌာနတနည်းအားဖြင့်ပြည်အောင်စုအစိုးရရဲ့အမိန့်ကြေညာစာတွေညွှန်ကြားချက်တွေကိုဆန့်ကျင်ပြီးတော့ဒီကြီးလာခံလှုပ်လိုက်တာကကျွန်တော်တို့ဒီရတ္တိဥပဒေပုံမှန်141 142ရဥပဒေနဲ့ဆန့်ကျင်တော့စုဝေးတစ်ခုဖြစ်သွားတယ်ဒီစုဝေးမှာပါဝင်တဲ့သူတွေကလည်းပြည်ထောင်အားဖြင့်ဒီအလုံကျန်းတဲ့ထောင်လား6လတိချက်မှတ်နိုင်တဲ့ပြည်တံကိုပြစ်မှုကိုကျွလွန်ပြီးတာဖြစ်သွားဖြစ်သွားတယ်ဆိုတော့ဒီကျင်းပတာကဥပဒေနဲ့ညှို့ချင်းမရှိတဲ့အတွက်သူတို့ထုတ်ပြန်လိုက်တဲ့ဒီထုတ်ပြန်ကြေညာချက်ကလည်းဥပဒေကဘာအာဏိသိမ်းမှမရှိဘူးဒီညီလာခံကျင်းပတာရောထုတ်ပြန်ကြေညာတာရောဒါကဥပဒေနဲ့ညှို့မှုမရှိပါဘူ
းဒါကတော့ဥပဒေအကြံပေးဥက္ကမောင်မြင့်သုံးသက်ပြသွားတာပါကျွန်မတက်စုအောင်ပါရှင်